ိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့35ချိန်ကြောင့်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်လာတဲ့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာအစိုးရအနေနဲ့ဒေတာရင်းပြဿနာတည့်ဖြစ်နေတဲ့ရိုဂျာဒုက္ခတဲ့အရေးမှာသူတို့ဆန္ဒအလျောက်ဂုံသိက္ခာရှိရှိဌာနေပြန်လည်ရင်းနဲ့အတူပြည်ရင်းပြန်လည်တွေးစည်းရေးကိုဦးစားပေးပြီးလှုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ထံဆန့်စုကြည့်လက်တည့်အောင်နေတာဖြစ်ပါတယ်။ရိုဂျာရေးနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လှုပ်ဆောင်မှုတွေရှိတာကိုတွေ့ရပေမဲ့တိတ်ပြီးနင်းနေတာကြောင့်အခုတည်းပို့ပြီးဆောင်ရွက်ဖို့နဲ့လိုအပ်တာတွေအတွက်ကုလသမဂ္ဂဘက်ကပူးပေါင်းဆောင်ရွက်ဖို့အသင့်ရှိနေတယ်လို့အာဆီယံနိုင်ငံတွေဘက်ကလည်းရိုဂျာရေးဌာနေပြန်နိုင်ရေးအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့စနေနေ့ဘန်ကောက်ကတနင်္လာရှင်းလင်းပွဲမှာအထွေထွေမှုချုပ်ကပန်ကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအခုထိအတားအဆီးတွေရှိနေသေးတာကိုတွေ့ရတဲ့အတွက်ဂူရယ်ပို့ပြီးလှုပ်ဆောင်ကြဖို့လိုအပ်တယ်လို့အရင်ကတည်းပို့ပြီးနှင်းနှင်းမြဲမြဲဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါ။ရိုဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့တွေဌာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။မကြသေးခင်ကဌာနေကိုသူတို့သဘောလျောက်နဲ့ပြန်လာတဲ့ရိုဂျာဒုက္ခတဲ့400ကျော်ကိုမြန်မာအစိုးရကကြိုးစိုးပြီးနေရာချထားပေးခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမှာပဲအထွေထွေမှုချုပ်ကအာဆီယံနိုင်ငံတွေအနေနဲ့ကမ္ဘာကြီးပုံလွှဲလာစေတဲ့ဖန်လွင်ဓာတ်ရွေထုတ်လုပ်မှုတွေလျှော့ချနိုင်အောင်ကြောင်မီးတဲ့တုံးဒရာပေးဆက်ုံနဲ့မတီးဆောက်ကြဘူးလဲတိုက်တွန်းခဲ့ပါတယ်။အရှိတောင်အာရှအရှိအာရှနဲ့တောင်အာရှဒေသတွေမှာကြောင်မီးတဲ့တုံးဒရာပေးဆက်ုံပမာဏဟာတိတ်ပြီးများနေတာအနာဂတ်အတွက်စဉ်းစားစရာဖြစ်နေတယ်လို့လည်းပြောပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုထမ်းကြောင့်2050မှာကမ္ဘာတစ်လွှာလူသန်းပေါင်း300လောက်ဟာပင်လယ်ရင်မြင့်တက်မှုအန္တရာယ်နဲ့ကြုံရမယ်လို့သုတေသနပညာရှင်တွေကတွက်ချက်ထားတာကြောင့်ကမ္ဘာကြီးပူနေမှုတိုးအောင်လုပ်ဖို့မစင်စားတဲ့မှုလို့လည်းအထွေထွေမှုချုပ်ကပြောကြားခဲ့ပါတယ်။